ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အနီးမှာဒီကနေ့နေ့ခင်းပိုင်းတုန်းကအစိုးရတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ကြားတိုက်ပွဲတွေထပ်မံဖြစ်ပွားတာကြောင့်ကုတ်ခိုင်မြို့ပေါ်ကကြောင်းတွေပိတ်ခဲ့ရပါတယ်။လောလောဆယ်မှာတော့မူဆယ်နမ်ခန့်သိန်းဒီဘက်တွေမှာငြိမ်သက်နေပြီး ဒုက္ခသည်တချို့နေရပြန်သွားတာရှိပေမဲ့လို့တရုတ်မြန်မာနယ်စပ်ကုံတွယ်ရေးလမ်းကတော့တွာလာလို့မရသေးပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းကနောက်ဆုံးအခြေအနေကို
ဒီနေ့နေခင်ပိုင်းမှာတော့ကုတ်ခိုင်မြို့ကောက်ကွင်းအနီးမှာတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာကြောင့်မြို့ပေါ်ကကျောင်းတွေပိတ်လိုက်ရကြောင်းကုတ်ခိုင်မြို့ကကုညီကယ်ဆယ်ရေးဆောင်ရွက်နေသူတူဦးကပြောပါတယ်။ဒါဝေဘမှာဖြစ်တာဗျာ။ကျွန်တော်ဟိုမြန်မာအခုလက်ချနေတော့ဗျာ။ကျောင်းတွေပိတ်တာဟုတ်တယ်ပြင်နေရဆိုရင်လို့ကျန်လာပေါ်ကြတယ်။ဒါနေအဲ့လိုမျိုးကြားတော့တို့အပြင်နေရလာခေါ် ရှိရက
ဒီနေ့တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးတမ်ရော်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။မူဆယ်နဲ့ကော့ကိုင်ကြားမှာဒီလ15ရက်နေ့တိုက်ပွဲတွေစတင်ဖြစ်ပွားခဲ့တဲ့နောက်ကားအသွာလာတွေရပ်ဆိုင်းခဲ့ရကဒီလ25ရက်နေ့ညနေပိုင်းမှာတော့နန်ဖတ်ကာနဲ့ကော့ကိုင်ကြားမှာကားတွေစတင်ပြေးဆွဲခဲ့ပါတဲ့။ဒီကနေ့နောက်ဆုံးအခြေအနေကိုတော့ကော့ကိုင်မျိုးနဲ့အုပ်ချုပ်ရေးမှူးဦးကျော်လွင်ကအခုလိုပြောပါတဲ့
။ကော့ကိုင်လာချိုလန်ကတော့သွားလာတော့ရှိပါနဲ့ဒါပေမဲ့ဒီဟိုပါပေါ့ဒီတက်မတော်စစ်ကြောင်းနေနည်းနည်းလေးဟိုလွတ်တဲ့နေရာလေးတွေမှာဒီတစ်ဖက်အဖွဲ့ကနေပြီးတော့အခဏတစ်ချုပ်ပေါ့အဲ့လိုဟာမျိုးလေးတွေတော့ရှိပါတယ်ဟုတ်ကဲ့ဒီကကုတ်ခိုင်ရဲ့မူဆယ်နေရာတော့ဒီအဲ့မပွင့်တစ်ပွဲအနေထားလို့ပဲပြောရမှာပဲပြတ်တောင်းပြတ်တောင်းလေးတွေဟိုဘက်ဒီဘက်တော့သွားနေကြတယ်ကွာကားလေးတွေပဲ
မူဆယ်မြို့မှာတော့အခြေအနေဟာအေးချမ်းနေပြီးကားငယ်လေးတွေဟာတာမိုးညဲဘက်ကတစ်ဆင့်ကုတ်ခိုင်မျိုးဘက်ကိုသွားတာတွေရှိပေမဲ့ကုန်တင်ကားကြီးတွေတော့သွားလာတာမရှိကြောင်းမူဆယ်မျိုးကန်တွေကပြောပါတယ်လောလောဆယ်နန်းခမ်းမျိုးဘက်မှာလည်းတိုက်ပွဲတွေညင်သက်နေပြီး22ရက်နေ့ကဖြစ်တဲ့တိုက်ပွဲကြောင့်ကောင်းဝိုင်းရွာကနန်းခမ်းမျိုးဘော်ကိုတိမ်းရှောင်လာသူတွေဟာတင်းငွေတွေကနေရပြန်ပြီးဖြစ်ကြောင်းနဲ့အကြောင်းတွေလည်းပုံမှန်ပြန်ဖွင့်ပြီးဖြစ်ကြောင်းနန်းခမ်းမျိုးကန်တဦးကပြောပါတယ
်ရှိသေးဒုက္ခတော့အဲမနေ့ကနေ့လေရောက်ပြန်ပြည်လိုက်ပြီဒီမှာခံတော့ AC ဖြစ်နေပြီကျောင်းကပုံမှန်ပြန်ဖွင့်နေအခုရောဆယ်တော့နေနေတယ်လို့တမိမယ်လုံးဒါမှတတိမကျောင်
းတမရော်ကထုတ်ဝေတဲ့မြောက်ရီသတင်းစာမှာလာရှိုးတိန်ဒီမူဆယ်လမ်းမှာလာရှိုးကနေနန်းဖက်ကာအထိနေမြေလုံချုံရေးဆောင်ရွက်နိုင်ပြီးနန်းဖက်ကာနဲ့မူဆယ်ကြားလမ်းပိုင်းကိုဆက်လက်ရှင်းလင်းနေကြောင်းဖော်ပြထားပါတယ်ခြားနေဆက်ကုံတော်ရေးလမ်းဖြစ်တဲ့လာရှိုးတိန်ဒီကွန်းလုံလမ်းပိုင်းကဖြစ်စည်းခံရတဲ့တံတားတွေကိုပြန်လည်ပြင်ဆင်နိုင်ခဲ့ပြီဖြစ်တာကြောင့်တင်းင်းကနွေတွေကစပြီးရင်ကြီးရင်ငယ်တွေတွာလာနေပြီဖြစ်ကြောင်းဒီနေ့ထုတ်မြောက်ဝတီသတင်းစာမှာဖော်ပြပါတယ်ဒီလ24ရက်နေ့ကလာရှိုးနဲ့တိန်ဒီကြားကရေဘူးစစ်စေးရေးကိတ်ကို TNLA တအန်းပလောင် MNDA ကိုကန် AA ရခိုင်စတဲ့အဖွဲ့တွေပူးပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကလက်နက်ကြီးနဲ့တိုက်ခတ်ခဲ့တာကြောင့်ပြည်သူစစ်တအူးတေဆုံးပြီးတအူးဒဏ်ရာရခဲ့ပါတယ်